မြန်မာနိုင်ငံမှာ1954ခုနှစ်ဇွန်လ25ရက်နေ့ကရန်ကုန်မင်္ဂလာတုံလေစိတ်ကနေရခိုင်ပြည်နယ်စစ်တွေမြို့ကိုပြန်တမ်းမဲ့နိုင်ငံတော်လေကြောင်းတည်ယူပို့ဆောင်ရေးအဖွဲ့ပိုင်းဒါကိုတာ HYACT လေရင်ကိုဖဆပလအစိုးရကိုခုခံတော်လှန်ဖို့အတွက်ပြန်ပေးဆွဲခဲ့မှုတဲ့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တပ်ဖွဲ့ဝင်ဘိုစောကျော်ကြီးဟာဖေဖော်ဝါရီလ28ရက်နေ့ကရန်ကုန်မြို့မှာကွယ်လွန်သွားခဲ့ပါတယ်သူဟာကွယ်လွန်ချိန်မှာအသက်102နှစ်ရှိပြီဖြစ်ပါတယ်။သူဟာတခြားယောဂါမရှိဘဲလူကြီးယောဂါနဲ့သာကွယ်လွန်သွားခဲ့တယ်ဆိုပြီးညေးဖြစ်သူမတ်အော့ဂတ်စ်မွန်ကအခုလိုပြောပြပါတယ်
အဲ့ဒီကကိုနာရီဟုတ်ဟုတ်ဟုတ်ကဲ့ပါည9နာရီပါလူကြီးပဲပေါ့102နှစ်ဆိုတော့အကြီးလေးပဲတော့သူအိတ်ရောပြီးတော့ပဲယောဂါဘာယောဂါမှမရှိ
အဲ့ဒီခေတ်ကဟန်သာဝရီသတင်းစာအပါဝင်အစိုးရပိုင်သတင်းစာတွေမှာတော့အဲ့ဒီနေရင်ပေါ်မှာကြောက်ဖြူငွေတိုက်ကိုပို့လိုက်တဲ့အစိုးရငွေ 93,400 ပါရှိတယ်ဆိုပြီးရေးသားကြပါတယ်။ဒီနောက်အဲ့ဒီပတ်စံတွေကိုစောကျော်ရေးအဖွဲ့နဲ့ကွန်မြူနီရဲဘော်ဖြူအဖွဲ့တွေကခွဲယူသွားကြတယ်လို့လည်းရေးကြပါတယ်။သူနဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံးရဲ့ခေါင်းဆောင်ဟောင်းဘိုးမူဆိုးဆိုးကတော့အခုလိုပြောပြပါတယ်
။သူမျိုးသားအတွက်တော့စိတ်ဆန်နေစိတ်မျိုးစိတ်ဆန်နေပြီဆိုတော့အဲ့တော့ကျွန်တော်လည်းဟိုကြတော့ခုလေးမှမရတော့ဘူးလေ။အဲ့တကယ်တကယ်ဆိုရင်ရိုးရိုးပြောမယ်ဆိုတော့ဒါသူ့ရဲ့ယုံကြည်ရောအမြင်နဲ့တရားရိုင်းလာကြအပြုချမယ်လေနောက်ဆိုတော့လည်းတတော်ကိုမျက်စိနေပြီဟုတ်လည်းများပဲပြောတော့တယ်လေအတိအတိကရှိမျိုးပြတဲ့ဆိုတော့ဒီလင်းလင်းများဟိုကိုကြီးဆွဲဖို့ပဲလေဆွဲမှတော့ပြည်စည်းဆွဲဖို့လေအဲ့ဒီပြည်စည်းဆွဲဖို့နော
်1954ခုနှစ်ကရန်ကုန်မြို့ကနေရခိုင်ပြည်နယ်ကြောက်ဖြူမြို့နဲ့စစ်တွေမြို့ကိုသွားမဲ့ခရီးစဉ်တင်လေရင်တစဉ်အပိုင်စီးခံရတာဖြစ်ပါတယ်လက်ပြဘုံကိုဖောက်ခွဲပြစ်မယ်ဆိုပြီးချင်းချောက်ပြီးလေရင်ကိုပြန်ပေးဆွဲခဲ့ကြအောင်မကွယ်လွန်ငင်ကဘိုးစောကျော်ကြီးကပြောပြခဲ့ပါတယ်ဒီလိုလေရင်အပိုင်စီးမှုကိုကရင်မျိုးသားကာဝေးရေးအဖွဲ့ KNDO တပ်ဖွဲ့ဝင်စောကျော်ကြီးစောသိန်းကျော်နဲ့စောအငိမ့်တို့ကစီစဉ်ခဲ့တာဖြစ်ပါတယ်ဒီကိစ္စကိုခေါင်းဆောင်ခဲ့သူကတော့အခုကွယ်လွန်သွားခဲ့တဲ့စောကျော်ကြီးဖြစ်ပါတယ်သူတို့ရည်ရွယ်ချက်ကကရင်ပြည်နယ်ရဲ့တောင်တန်းတွေပေါ်မှာဂျပန်စစ်သားတွေခြံထားခဲ့တဲ့လက်နက်ခဲယမ်းတွေကိုရှာဖွေပြီးအေယာဝတီတိုင်းကိုပြန်လည်သယ်ယူမဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါရယ်ခရီးသည်တင်ဆက်လေးဦးပါတဲ့လေရင်ဟာရခိုင်ပြည်နယ်ဂွားမြို့နယ်ကသဲတောင်ပြင်မှာဆင်းသက်ခဲ့ပြီးပြန်ပေးဆွဲခဲ့တဲ့စောကျော်အေရိုးအဖွဲ့ဟာလေရင်စီမလုံလောက်မှုတွေကြောင့်လေရင်ကိုပြန်လွတ်ပေးခဲ့ပါရယ်အဲ့ဒီနောက်ပိုင်းမှာတော်လန်ရေးကိုစိတ်ကုန်ပြီးလက်နက်ချခဲ့ကြတယ်လို့လည်းအဲ့ဒီခေတ်သတင်းတွေမှာဖော်ပြကြပါရယ်လွန်ခဲ့တဲ့1954ခုနှစ်ကဖဆပလအစိုးရကိုတိုက်ခိုက်ဖို့လက်လက်ကြီးတွေတယ်ဆောင်ဖို့ဆိုပြီးသူတို့ဟာမြန်မာမှာပထမဦးဆုံးလေရင်ပြန်ပေးဆွဲခဲ့ကြသူတွေဖြစ်ကြပါရဲ့ရှင်